ဗီယက်နမ်နိုင်ငံမှာလက်ရှိသမ္မတဘိုဘန်သွန်းကယာရုကနှုတ်ထွက်ကြောင်းကြေညာချက်ကိုအနာယကွန်မြူနစ်ပါတီကဗိုလ်ဒုံးနေ့ကထုတ်ပြန်ခဲ့ပါတယ်။ဘိုဘန်သွန်းဟာသူကိုယ်တိုင်နဲ့ပါတီရဲ့ဂုံတိုက်ခါကိုထိခိုက်စေတဲ့စီးမျဉ်းတွေကိုချိုးဖောက်ရရောက်တဲ့ချွင်းချက်တွေကိုကျူးလွန်ခဲ့တယ်လို့ကွန်မြူနစ်ပါတီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့ဘလို့အပားလုခဲ့တယ်ဆိုတာကိုတော့ထိကျရှင်းလင်းမထားပါဘူး။ဘိုဘန်သွန်းဟာနှစ်နှစ်တွင်ယာရုကနှုတ်ထွက်ရတဲ့ဒုတိယမြောက်သမ္မတဖြစ်ပြီးဗီယက်နမ်မှာနိုင်ငံရေးတည်ငြိမ်မှုအတွက်စိုးရင်စရာလက္ခဏာတစ်ရပ်ဖြစ်လာတယ်လို့လိလာသူတွေကရှုမြင်လာကြပါတယ်။ဘိုဘန်သွန်းဟာမနေ့မလကယာရုကနှုတ်ထွက်ခဲ့ရတဲ့သမ္မတငူရင်ဆွမ်ဖူးရဲ့နေရာမှာဆက်ခံခဲ့သူပါ။သူဟာခေတ်သစ်ဗီယက်နမ်တပိုင်းမှာအသက်ငယ်ဆုံးသမ္မတဖြစ်လာသူလည်းဖြစ်ပါတယ်။ဗီယက်နမ်ဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းနိုင်ငံရေးတည်ငြိမ်တဲ့နိုင်ငံဖြစ်အသိမှတ်ပြုခံပြီးကမ္ဘာအရေးတွေမှာလည်းအမေရိကန်နဲ့တရုတ်အားပြိုင်မှုကြားမှာအလဲကနေအဓိကအခန်းကဏ္ဍကပါဝင်နေကကမ္ဘာလုံးဆိုင်ရာကုန်ထုတ်လုပ်မှုမှာလည်းကြီးထွားလာနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်များ။